စကိုင်းတိုင်းကလေးမြို့တောင်ပိုင်းကကလေးကံကောအဓိကကားလမ်းကြီးဖြတ်တန်းသွားလာခွင့်ကိုနိုဝင်ဘာလ3ရက်ဒီနေ့မနက်ပိုင်းကစပြီးမြန်မာစစ်တပ်ကပိတ်လိုက်တယ်လို့ဒေသခံတွေက VOA ကိုပြောပါရယ်ကလေးကံကောလမ်းမှာစစ်တပ်ဘက်ကဖြစ်စေဒေသခံလက်နက်ကိုင်အဖွဲ့တွေကဖြစ်စေလုံခြုံရေးကြောင့်ဆိုပြီးပိတ်ပင်ကတ်သက်တာမျိုးမကြာခဏကြုံနေရတာကြောင့်ဒေသခံတွေအတွက်ခရီးသွားလာမှုနဲ့ကုန်စည်ပို့ဆောင်ဖို့အခက်အခဲတွေကြုံနေရတယ်လို့ပြောပါရယ်ကလေးမြို့တောင်ပိုင်းအခြေအနေသတင်းပေးပို့ချက်ကိုမတ်အင်ဂျင်နိုင်ကပြောပြပေးပါရှင်
ကလေးကံကောကားလမ်းမကြီးပေါ်မှာမြန်မာစစ်တပ်နဲ့ PDF တပ်ဖွဲ့တွေကြားပစ်ခတ်တိုက်ခိုက်တာတွေမကြာခဏဖြစ်ပွားလေရှိပါတယ်။စစ်ရေးတင်းမာနေတဲ့အခြေအနေပေါ်မူတည်ပြီးဒီလမ်းမကြီးပေါ်ကလမ်းပိုင်းတွေကိုနှစ်ဖက်လုံးကပိတ်ပင်ကန့်သတ်တာတွေရှိတယ်လို့ဒေသခံကပြောပါတယ်။ဒီကနေ့ကြာသပတေးနေ့မှာလည်းမြန်မာစစ်တပ်ဘက်ကဖြတ်တန်းသွားလာခွင့်ပိတ်ပင်လိုက်တာမို့ဒီတစ်ခါပိတ်ချိန်ဘလောက်ကြာမယ်မသိရသေးဘူးလို့ဒေသခံတယောက်ကပြောပါတယ
်။အဲ့ဒါခုဒီဘက်ကစကြောင်းတောင်ဖက်ကနည်းနည်းအဲ့ဒီထူလာလို့ဒီနေ့မနေ့သာမပါဗျအဲ့ဒါဒီလိုဒီချက်ကောင်စီကပိတ်လိုက်လို့ဒီဖြတ်တန်းတော့လာမကြားကြနဲ့မလာကြနဲ့ဘောပြန်လှည့်တော့တာပေါ့ရှင်ဒီပေါ်မှာမူတည်တိုင်းမှာပိတ်ကြတာရကျွန်တော်တို့ဒီရစ်ကတ်တက်ချက်ဆိုတာမရှိဘူးသာဒီနေ့တော့လေးလိုက်လည်းပိတ်ချင်ပိတ်ကြတယ်လားကိုယ်တိုင်လည်းပိတ်ချင်ပိတ်ကြသူ
အောက်တိုဘာလ31ရက်နေ့ကကလေးမြို့နယ်တောင်ပိုင်းဤပညာတက္ကသိုလ်အနီးတစ်ဝိုက်မှာမြန်မာစစ်တပ်မိုင်းဆွဲတိုက်ခိုက်ခံရလို့စစ်သားတချို့တိုက်ဆုံမှုတွေရှိပြီးတဲ့နောက်စစ်တပ်ဘက်ကထိုးစစ်ဆင်ဖို့ပြင်ဆင်နေပုံရတယ်လို့ဒေသခံကပြောပါတယ်။ကလေးမျိုးကန်တအူးကတော့မကြာခဏဖြတ်တန်းသွားလာမှုတွေပိတ်ပင်ခံရတဲ့အခြေအနေကိုအခုလို VOA ကိုပြောပါတယ
်။ဟိုအဲ့မှာကအဖွဲ့ဆုံးရှိတော့လေ။နှစ်ဖက်အချိန်ကြီးသွားတိုက်ပွဲတွေဖြစ်နိုင်ခဲ့ရတော့သူကအဲ့ဒါဘလို့သွားဝင်ပြုတ်လိုက်မပြုတ်လိုက်အဲ့ဖြစ်တာပေါ့နော်။သူကပိတ်ရင်လည်းပိတ်တယ်သူကချိန်တိုင်းဖြစ်နေတာပါ။ညနေဘယ်နဲ့ကြိုင်လဲဖွင့်ဖွင့်တာအဲ့ဒီမှာသူကတော့ဟိုလိုပုံတည်းမရှိတော့ဘောတော့ဆူလာဒီမတ်တက်တွေဆက်ကြောင်းထိုးသွားရဆိုရှင်ဟိုမှာတိုက်ပွဲဖြစ်နေတယ်ချင်းလို့ရှင်လူကြီးထိပါဆိုလို့ဒါပိတ်ပိတ်ပြန်တာအဲ့လိုမျိုးပေါ့
ကလေးကံကောကားလမ်းမကြီးပေါ်မှာသွားလာခွင့်ပိတ်ပင်ကန့်သက်ခံရတဲ့အတွက်ဒေသခံတွေခီးကြီးသွားလာဖို့နဲ့ကုန်စီပို့ဆောင်ရေးအတွက်ပါအခက်အခဲတွေရင်ဆိုင်ရတဲ့အကြောင်းအဲ့ဒီမျိုးကံကဆက်ပြောပါတယ
်အဲ့ဒီဝေဒီကတော့ကျွန်တော်မတော်မကြာခဏတိုက်ပွဲဖြစ်တော့တိုက်ပွဲဖြစ်တဲ့ဒေသကြီးလို့ထုံးစံနိုင်ပေါ့ဘောတော့အဲ့ဒါလူကပိတ်သွားလို့ဆိုရှင်ဒါမှန်သူပုံတည်တယ်ရာရှိဆိုမတည်နေခဏဆောင်ပေါ့လာလမ်းပွင့်နေတော့လို့ရပြီဆိုရင်သွားပေါ့ဒီအဲ့လိုပဲကွာတော့အော်တခါကျရင်သူအရေးကြီးရပါဆိုရှင်ပြောဆိုသွားလို့ရပါတယ်ကွာဟိုကလူနာပေါ့ဗျာ
ကလေးမျိုးတောင်ပိုင်းကကလေးဂန်ကောမျိုးနဲ့အတွင်းအဓိကခြေရွာတွေကိုစစ်တပ်ကမကြာခဏနေမြေရှင်းလင်းရေးလုပ်နေတဲ့အတွက်ဒေသခံရွာသားတွေလည်းဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်နေကြရပါတယ်။ဆေးရည်အခြေအနေတင်းမာနေပြီးတိုက်ပွဲဖြစ်လာမှကိုစိုးရိမ်နေကြရတယ်လို့လုံခြုံရေးအကြောင်းပြလမ်းတွေပိတ်ပင်ခံရတာအသွာလာကန့်သက်ဒါတွေကြောင့်ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေထိခိုက်တယ်လို့ကုန်စီပို့ဆောင်ရေးတွေလည်းအဟန့်အတားတွေကြုံနေကြရပါတယ်ရှင်။